ောက်တော့ကလေးများရဲ့မူလာတန်းအကြောင်းကိုပြန်ပြီးတော့ပြောပြတဲ့ဆရာမတယောက်ရဲ့စာကိုဖတ်ရတာပါပဲ။တကယ်တော့သူကနမူနာယူစရာကောင်းများတော့ကိုပေးပါတယ်စာသင်ချိန်အချိန်ပြီးရင်7မိနစ်လောက်အနားပေးတဲ့အကြောင်းကနေပြီးတော့စိတ်ဝင်စားစရာကောင်းတာပါ။ဂျပန်နိုင်ငံမှာရှိတဲ့မူလာတန်းကလေးတွေရဲ့ပညာသင်ကြားမှုအကြောင်းတွေအကြောင်းကိုပြောပြရင်းနဲ့သိရတာပါ။အဲဒီမှာကျောင်းကဝယ်ဆိုရင်လည်းအားလုံးပါဝင်နိုင်တဲ့ပြဿနာမျိုးကိုတင်ဆက်တာကျောင်းတွေမှာပညာသင်နေရတဲ့အပေါ်မှာရှင်းလန်းချမ်းမြေတဲ့ကလေးတွေအကြောင်းကိုပြောပြပါတယ်။ပြီးတော့တာဝန်ခွဲခြားမှုတွေကိုလည်းရှင်းပြထားပါတယ်။အားလုံးတည်ပြီးသားကိစ္စများဖြစ်တဲ့အကြောင်းဒါကိုတော့အထူးမပြောတော့ပါဘူး။ဒါပေမဲ့ကျွန်တော်စာကြည့်တဲ့အကြောင်းကိုရောက်တဲ့အခါမှာပို့ပြီးတော့စိတ်ဝင်စားပါတယ်။စာကြည့်လိုက်လို့ပြောလိုက်တာနဲ့မူလာတန်းကလေးတွေအတွက်စာကြည့်လိုက်ဆိုတာကျွန်တော်တို့စီမှာအမတန်စဉ်းစားခဲ့တဲ့အရာပါ။ကျွန်တော်တို့ဒီမှာအထက်တန်းကျောင်းလောက်ကိုတော့မှအလယ်တန်းကျောင်းလောက်မှစာကြည့်လိုက်ရှိဖို့မနဲ့တိုက်တွန်းစီရင်အဲရှိတယ်ဆိုရင်လည်းမိဂါမတ်တာပေါ့လေကလေးတွေနဲ့အဲ့ဒီအရွယ်နဲ့လိုက်ဖက်မဲ့စာအုပ်မျိုးအင်မတန်ရှားနေတဲ့အနေအထားမှာကဘာကြီးကိုဦးဆောင်နေတဲ့နိုင်ငံတွေမှာတော့ကြည်ပါသူတို့ကလေးအတွက်မူလာတန်းအတွက်စာကြည့်တိုင်းမှာကိုပဲအမျိုးအစားတွေခွဲထားတာကိုတွေ့ရပါတယ်တဲ့အဲပြောကြပါတော့ကျွန်တော်တို့ပုံမြင်စာအုပ်တွေပကြီးစာအုပ်တွေဂီတတွေအနုပညာတွေစီဝါရေးအကြောင်းတွေဥပဒေတွေလူမှုကျင့်ဝတ်တွေစသဖြင့်တတ်တတ်သူ့ရဲ့ကက်တလော့နဲ့ဒီကြခွဲထားတာကိုတွေ့ပါတယ်တဲ့ကျွန်တော်ကအဲ့ထက်မှအံ့ဩတာကဥပဒေအကြောင်းမှာမူလာတန်းကလေးကိုဥပဒေပညာအကြောင်းကိုဘယ်လိုရေးလဲအဲ့စာအုပ်ကဘယ်လိုလဲဒါတော့ကျွန်တော်တော်တော်ကိုသိကျင်ပါတယ်ဒါတေးကြတာကတော့ကလေးတွေနားလည်မဲ့စကားလုံးနဲ့ရေးရတော့မှာပေါ့ဘာတွေဘယ်လိုဥပဒေလဲဥပဒေရှိသမျှအကုန်လုံးရေးမှလားဆိုတော့လေမဟုတ်ပါဘူးကလေးတွေတိထိုက်တဲ့အခြေခံနဲ့ဆိုင်တဲ့ဥပဒေအကြောင်းတွေကိုပြောပြကြတာပါကျွန်တော်ဒီမှာလည်းဖြတ်ပြီးတော့ငယ်ဘွားတွေကိုပြန်တွေးမိပါတယ်ကျွန်တော်တို့ကလေးဘွားတွေမှာဘာသာရတစ်ခုကိုလေ့လာခြင်းနဲ့အဲကလေးစကားနဲ့ပြောရင်တော့စတ်ဆုခြင်းနဲ့ပေါ့အဲ့တော့အဲ့လိုအခါမျိုးမှာကျွန်တော်တို့ဘယ်မှာသွားရှာရပါလဲကျွန်တော်တို့မှာမရှိခဲ့ပါဘူးအဲ့တော့နီးစပ်တဲ့လူကြီးတွေကိုမေးကြတယ်အဲ့ဒီလူကြီးတွေရောကျွန်တော်တို့ကိုကောင်းကောင်းမွန်မွန်တကယ်ပြန်ပြောရလားကဲပြောခြင်းနဲ့စိတ်စေတနာရှိတယ်ဆိုရင်တော့မှအဲ့ဒီလူကြီးတွေရောကျွန်တော်တို့စိတ်ဝင်စားတဲ့သိခြင်းနဲ့ဘာသာရကိုသူတကယ်သိပါမလားပြဿနာပေါင်းများစွာရှိပါတယ်အဲ့တော့ပြန်ချုပ်လိုက်တဲ့အခါကျတော့အဲ့ဒီကလေးတွေသိကျင်တဲ့ဘာသာရတစ်ခုခုနဲ့ပတ်သက်တဲ့စာအုပ်တွေကလေးနားလည်နိုင်မဲ့တင်ပြမှုတွေကျွန်တော်တို့ညာနှုံးဘယ်လောက်ရှိသလဲလို့တွေးတာပါကျွန်တော်တို့ဘွားတော့ဘာသာရတစ်ခုအဲ့လိုစူးစမ်းမြင်မှလည်းကြည့်လိုက်ရင်စာအုပ်တွေကကျန်းဆန်တာပေါ့ဗျာပြီးတော့တင်ပြပုံတွေကလည်းတော်ရုံနားမလည်နိုင်ဘူးဆိုတော့ကျွန်တော်တို့လည်းဝေးကွာခဲ့ရတာကိုပြန်သတိရပါတယ်အခုပြောနေတာကဘာသာပြန်စာအုပ်တွေပါဥပဒေအကြောင်းဘာသာပြန်ဖြစ်မယ်စီးပွားရေးအခြေခံတွေကိုဘာသာပြန်တာတွေဖြစ်ပါလိမ့်မယ်ဒါတွေကိုတွေ့ဦးကြပါလိမ့်မယ်။ဥပမာဗျာကျွန်တော်တို့စီမံ NGO တွေ INGO တွေအစရှိသဖြင့်အဲ့ဒီတွေကနေပြီးတော့ဘာသာပြန်တဲ့စာအုပ်တွေရှိပါတယ်။အဲ့ဒါကတကယ်တမ်းကျတော့တော်တော်များများဟာကလေးမပြောနဲ့လူကြီးဖတ်တာတော့ဘလို့မှနားမလည်ဘူး။မြန်မာစာကိုမြန်မာလူဘာသာပြန်တာကိုမြန်မာဖတ်လို့နားမလည်ဘူးဆိုတော့အဲ့ဒါတကယ်ရှိနေပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာရဲ့အသုံးအနှုန်းတွေစာပေမှာသူတို့ရဲ့အယူဆတွေနောက်ပြီးတော့ဖွင့်ဆိုရှင်းလင်းမှုတွေဟာဗမာနားထဲကိုရောက်အောင်ဗမာလိုချောမွေအောင်ကြတော့ဗမာလိုရင်တွေးပြီးမှပြန်ရေးရတာပါတိုက်ရိုက်ပါတာပြန်လို့မရပါဘူးအခုကျွန်တော်ပြောချင်တာကတော့ကလေးတွေအတွက်ပါကျွန်တော်တို့ငငယ်ရတော့အမှတ်မိပါတယ်ဒေါခင်မျိုးချစ်တို့ဂျာမာကြီးတို့ပြုစုခဲ့တဲ့ကလေးတွေဖတ်ဖို့စာအုပ်တွေကျွန်တော်အမှတ်မိတာအတန်အသင့်ရှိပါတယ်ပြီးတော့စာပေဗိမာန်ကစာအုပ်တွေဘာသာပြန်အသင်းကစာအုပ်တွေဟာကလေးတွေဖတ်လို့ရသလောက်နီးပါးကိုစူးစမ်းပန်းစားပြန်ထားတာကိုကျွန်တော်အမှတ်မိတာတွေရှိပါတယ်အဲ့တော့အခုခေတ်မှာလည်းပုံပြောအဖွဲ့တွေကနေပြီးတော့ကလေးတွေအတွက်စာအုပ်တွေထုတ်နေတာရှိပါတယ်ကျွန်တော်လည်းဝင်ပြီးတော့တချို့တွေမှာပါနေပါတယ်အဲ့ဒီထဲမှာတော့ကလေးတွေဆိုရင်ကျွန်တော်တို့ကစဉ်းစားထားတာကအယုတ်များများပါဆိုစာနည်းနည်းထက်ဒါမှကလေးဖတ်မယ်လို့ထင်တယ်တကယ်တော့ဒီလိုမဟုတ်ပါဘူးဒီလိုမကဘူးလို့သာပြောကြပါတော့ကလေးတွေကကျွန်တော်တို့ကိုရဲရဲတင်းတင်းပြန်ပြောပါတယ်ပုံများစရာမလိုပါဘူးတဲ့စာကောင်းရင်ဖတ်ပါတယ်စာဦးတားတို့သမီးတို့နားလည်တယ်ဆိုရင်မပြင်းဘူးဆိုရင်ဖတ်ပါတယ်တဲ့ကျွန်တော်ဒါတော်တော်ကိုစင်ကျင်တရားရသွားတာပါကျွန်တော်တို့ပြောချင်တာကတော့ကလေးတွေကိုကျွန်တော်တို့အရင်ဆုံးနားလည်အောင်ကျွန်တော်တို့ပြောနိုင်ရမယ်ပြီးတော့မှကျွန်တော်တို့ပြောချင်တာတွေရောက်သွားအောင်ကြိုးစားရမယ်လို့ကျွန်တော်နားလည်လိုက်ပါတယ်အဲ့တော့အကောင်းဆုံးနည်းကတော့ဘာလဲဆိုတော့ကျွန်တော်တို့ငယ်ငယ်ဆွေးလန်းခဲ့တာတွေကိုပြန်စဉ်းစားလိုက်ရင်ကာတွန်းစာအုပ်တွေပါပဲပုံမြင်တဲ့ကာတွန်းဟာကလေးတွေအတွက်တဲကြီးကြိုက်ဖြစ်သလိုကျွန်တော်တို့ရိုက်ပြီးတော့အဓမ္မကျွန်တော်တို့အင်အားသုံးပြီးတော့စေခိုင်းကြမလို့ပါဘူးသူတို့လိုလိုလားလားဖတ်ချင်တဲ့စာအုပ်တွေပါအဲ့ဒီထဲကနေပြီးတော့ပဲကျွန်တော်တို့ပြောချင်တာတွေကျွန်တော်တို့မှားချင်တာတွေကိုကျွန်တော်တို့ဇက်ကောင်လေးတွေပြောချင်တာတော့ကလေးတွေအတွက်တငယ်ချင်းလေးတွေကျွန်တော်တို့ကမွေးပေးပြီးတော့ 标看也没高木啦，第二下片见到路库嘛，咋比村上来木把屋？这在楼嘛，第六位东个比多，第六位再高个里里呢，人里比见到路老家叫他妈叫我地官、监官压个的，没好办啦。